Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်နိုဝင်ဘာလ22ရက်ဗုဒ္ဓဟူးနေ့ညနေခင်း VOA စီစဉ်နေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မဤသင်စမဒီညနေခင်းတွေ့စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဇင်ဘာဝေနိုင်ငံမှာသမ္မတဖြစ်ဒုသမ္မတအောင်တောက်ချန်နေမှာကျန်းသစ္စာကျေးဇူးတောင်းယူမဲ့အကြောင်းနိုင်ငံပိုင်သတင်းဌာနကကြေညာလိုက်ပါတယ်။ဆေးရဆမှုတွေကျူးလွန်မှုနဲ့ဘော့စနီးယားဆပ်တပ်ဖွဲ့ခေါင်းဆောင်ရာတူမလာရစ်ကိုနယ်သာလန်နိုင်ငံတဟိတ်မျိုးကထွက်သမကခုံရုံးကဒီကနေ့ပဲတရချွန်းစင်ကျချလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့တူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြရမယ်။ဒီမှာ American အစင်လာအရာကျေးဇူးတော်နေ့ Thanksgiving အထိမ်းအမှတ်နဲ့ကျက်ဆင်လွှတ်တဲ့အခမ်းအနားမှာတော့
Drumstick You are hereby pardoned.
မြန်မာသမ္မတ Trump ကအခုလိုပြောပြီးတော့ကျက်စင်ကိုဘေးမဲ့လွတ်ပေးလိုက်တာနဲ့ပတ်သက်ပြီးတော့မကြာခင်မှာပြည်စုံနာဆင်ကြားမှာပါ။ဒါအပြင်မြန်မာနိုင်ငံရခိုင်အရေး UNHCR ကုလမဟာမင်းကြီးကရခိုင်ပြည်နယ်မှာရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့ပြောကြားသွားတဲ့အကြောင်းအပြင်ရခိုင်ပြည်နယ်မှာဒီတစ်ပတ်အတွင်းမှာပဲစိတ်ကြွဆေးပြားနှစ်သန်းနီးပါးဖမ်းမိတဲ့တဲ့ရင်အပြင်ဝါရှင်တန် DC မြို့တော်မှာအသင်းဖွဲ့လိုက်တဲ့ပြားတိုက်အကြောင်းကိုလည်းဒီညနေမှာနားဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရတဲ့တဲ့ရင်တွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးသွားမှာပါ
။စင်မဝင်းနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ရောဘတ်မူဂါဘီသမ္မတရာထူးကနှုတ်ထွက်သွားပြီးတဲ့နောက်သမ္မတအဖြစ်ဒုသမ္မတဟောင်းအမ်မဆန်မနန်ကာကတောက်ချန်နေမှာကျန်းသစ္စာကျေးဇူးတောင်းယူမယ်အကြောင်းနိုင်ငံပိုင်သတင်းဌာနကကြေညာလိုက်ပါတယ်။ဒုသမ္မတဟောင်းဇင်ဘာဝေကိုပြန်လာဖို့ရှိနေချိန်မှာပဲသမ္မတအဖြစ်တောင်းယူမယ်တဲ့ရင်ကိုဒီကနေ့ပဲထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒုသမ္မတဟောင်းမနန်ကာကမူဂါဘီရာထူးကနေဖိရှားခံခဲ့ရပြီးတဲ့နောက်နိုဝင်ဘာလ6ရက်နေ့မှာပဲတိုက်ပွဲကနေရုတ်တရက်ထွက်ခွာသွားခဲ့တာပါ။မူဂါဘီသမ္မတရာထူးကနေနှုတ်ထွက်ချောင်းကြေညာချက်ကိုလွတ်တော်အုပ်ထာကမနေ့တုန်းကဖတ်ပြခဲ့ပြီးတဲ့နောက်မှာတော့မြို့တော်ဟာရီကလမ်းနေပေါ်မှာကောင်းနေတီကကြခုံညာနဲ့လူတွေအောင်ပွဲခံခဲ့ကြပါဗျ။နှစ်ပေါင်း38နှစ်ကြာတိုင်းပြည်ကိုအုပ်ချုပ်ခဲ့တဲ့မူဂါဘီကိုအရေးယူဖို့လွတ်တော်ကပြင်ဆင်ခဲ့ပြီးနောက်မှာကြာခင်မှာပဲမူဂါဘီရာထူးကနှုတ်ထွက်ချောင်းကြေညာချက်ကိုလွတ်တော်အုပ်ထာဂျေကုမွန်တန်တာကဖတ်ပြခဲ့တာပါ။ခြေခံဥပဒေပါပြဋ္ဌာန်းချက်နဲ့အညီရာထူးကနှုတ်ထွက်လိုက်ကြောင်းဖော်ပြထားတဲ့စာနဲ့ပတ်သက်လို့မူဂါဘီကိုယ်တိုင်နဲ့သူ့ရုံးကအတိအပြုပြောဆိုတာမျိုးမရှိသလိုညှင်းဆန်တာမျိုးလည်းမရှိပါဘူး။အသက်63နှစ်အရွယ်ရှိနေပြီဖြစ်တဲ့မူဂါဘီဟာဇင်ဘာဝေနိုင်ငံဗြိတိသျှလက်အောက်ကလွတ်လပ်ရေးရခဲ့တဲ့1980ပြည်နှစ်ကစလို့သမ္မတဖြစ်အုပ်ချုပ်လာခဲ့တာပါ။သူ့နိုင်ငံရေးတက်တန်းလျှောက်နိုင်ငံရေးတိုက်ခိုက်နေပေါ်ရိုင်းတဲ့နှိပ်စက်မှုတွေတပ်ဖြတ်မှုတွေလို့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့လည်းမကြာခဏဆွဆွဲခံခဲ့ရပါတယ်။2000ပြည့်နှစ်မှာတော့မူဂါဘီကိုထောက်ခံသူတွေကဇင်ဘာဝေနိုင်ငံမှာလူမျိုးတွေပိုင်ဆိုင်တဲ့မြေတွေကိုသိမ်းယူခဲ့တဲ့အတွက်အနောက်နိုင်ငံတွေကပိတ်ဆို့တံခတ်မှုတွေချမှတ်တာလဲခံခဲ့ရပူပါတယ်။
ကုလသမဂ္ဂရဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲကိုနောက်သတင်းပတ်မှာအတိတ်တကျော်ပြန်လည်ကျင်းပဖို့ရှိနေချိန်မှာပဲပိုပြီးညင်ညွတ်တဲ့အင်အားတရအဖြစ်ဖွင့်နိုင်ဖို့ရည်ရွယ်ပြီးဆီးရီးယားအတိုက်ခံကိုယ်စားလှယ်တွေဆော်ဒီအာရေဗျနိုင်ငံမှာဒီကနေ့ဗုဒ္ဓဟူးနေ့တွေ့ဆုံကြသလိုပြည်ပခပေါ်မှာဩဇာညောင်းကြတဲ့ပြည်ပနိုင်ငံတချို့လည်းရုရှားနိုင်ငံမှာတီးသန့်ဆွေးနွေးနေကြပါတယ်။ဆီးရီးယားနိုင်ငံတွေ2011ခုနှစ်တိုက်ပွဲတွေစတင်ခဲ့ချိန်ကတည်းကသမ္မတဘာရှာအယ်အာဆတ်ကိုဆက်ကျင်တိုက်ခတ်နေတဲ့တပ်ဖွဲ့တွေအတွင်းသဘောထားကွဲပြားမှုတွေကြားကနေပဲအဖွဲ့အစည်းတစ်ခုအောက်မှာအလုံးစုစည်းနိုင်အောင်အကြိမ်ကြိမ်ဆွေးနွေးခဲ့ကြပေမဲ့အတိုက်ခံအဖွဲ့တွေကတော့အကွဲကွဲအပြားပြားဖြစ်နေပါတယ်။ဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယက်ကဆွေးနွေးပွဲအဖွဲ့မှာတော့ဆီးရီးယားဆန်ရကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်တီမစ်စတူရာကလာမယ့်နိုဝင်ဘာလ28ရက်နေ့ဂျီနီဗာမှာလုပ်မယ့်ဆွေးနွေးပွဲမှာပိုပြီးခိုင်မာညီညွတ်တဲ့အတိုက်အခံကိုစားပြုမှုလိုအပ်တယ်လို့ပြောဆိုသွားပါတယ်။ဆီးရီးယားစစ်အစိုးရတရေးကုလသမဂ္ဂဂျာဝင်ဆောက်ရွက်ပေးနေတဲ့ဆွေးနွေးပွဲတွေကအချိန်ချင်းမအောင်မမြင်ဖြစ်နေပြီးစစ်ကြောင်အ ਨੇ ဆုံးလူပေါင်း4သိန်းသေဆုံးပြီးဆီးရီးယားပြည်သူ73သန်းတို့ကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အကူတွေလိုအပ်နေကြပါတယ်။ဒီပြဿနာကိုဖြေရှင်းနိုင်ရေးအပိတန်နီလန်တစ်ခုရဖို့အချိန်သိပ်မကျန်တော့ဘူးလို့လည်းဆီးရီးယားဆန်ရကုလအထူးကိုယ်စားလှယ်ကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကတော့တနိုင်ငံလုံးအပြည့်ခတ်ရက်စဲရေးအခြေခံဥပဒေသင့်တဲ့ရွေးကောက်ပွဲတွေအပါအဝင်ဆီးရီးယားပြည်သူတွေရဲ့ဥဆောင်မှုပါဝင်ရမယ်ဆိုတဲ့နိုင်ငံရေးလုပ်ငန်းစဉ်အစီအစဉ်ကိုထောက်ခံထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့လည်းမနေ့အင်္ဂါနေ့ကတယ်လီဖုန်းဆက်ဆွေးနွေးတာမှာကုလရဲ့ဆီးရီးယားလုပ်ငန်းစဉ်ကိုထောက်ခံကြောင်းပြောဆိုထားပါတယ်ရှင်။
ယူဂိုစလာဗီးယားနိုင်ငံမှာပြိုကွဲခင်1990ပြည့်လွန်နှစ်တွေအတွင်းလက်နက်ကင်ပရိကတ်တွေမှာဆီယာဇွမှုတွေကျူးလွန်မှုတွေအတွက်ဘော့စနီးယားဆပ်တပ်ဖွဲ့ခေါင်းဆောင်ရာကူမလာဒစ်ကိုနယ်သာလန်နိုင်ငံသားဟိတ်မျိုးကကုလသမဂ္ဂရဲ့ယူဂိုစလာဗီးယားဆိုင်ရာဆီယာဇွခုံရုံးကဒီကနေ့ပဲတတိယစီရင်ချက်ချလိုက်ပါတယ်ပြပရေးယူရတွေတုတ်တင်ရှင်းလင်းမှုတွေတပ်ဖြတ်မှုတွေနေရက်ကနှင်ထုတ်တာတွေအရသားတွေပေါ်ဥပဒေမဲ့တက်ခတ်မှုတွေပါဝင်စွဲချက်ပေါင်း17ခုနဲ့10ခုအတွက်ပြည်ရှိကြောင်းတရားရုံးကဆုံးဖြတ်လိုက်တာပါလူမျိုးရုံးတပ်ဖြတ်မှုတုတ်တင်ရှင်းလင်းမှုတွေပါဝင်လူသားတွေပေါ်ကျူးလွန်တဲ့အကြီးအကျယ်ဆုံးရာဇဝတ်မှုတွေထဲမှာပါဝင်ခဲ့တဲ့အကြောင်းလဲစီရင်ချက်ကိုဖတ်ကြားရမှာတရားသူကြီးအယ်လ်ဆွန်အိုရီကပြောဆိုလိုက်ပါတယ်စစ်ကောင်းဆောင်ဟောင်းမလာဒေရှာဆာရီနီကာမျိုးကဘော့စနီးယားမူဆင်တွေကိုဖျက်ဆီးဖို့ရည်ရွယ်ကြောင်းနဲ့ဆာရီယေဗိုမြို့မှာလဲဘုံကျဲတက်ခတ်မှုတွေလက်ပြောင်သဏ္ဍာန်သမားတွေရဲ့ပြစ်ခတ်တပ်ဖြတ်မှုတွေနဲ့ထိတ်လန့်ကြောက်ရွံ့အောင်အယက်သားတွေတေဆုံးအောင်ကိုယ်တိုင်ညွန့်ကြားခဲ့ကြောင်းလဲခုံရုံးကဆုံးဖြတ်ခဲ့တာပါဘော့စနီးယားဆပ်လူမျိုးတွေနဲ့သမ္မတနိုင်ငံတော်ထူထောင်မှုကြိုးပမ်းလိုတဲ့သဘောထားတွေကိုလဲတရားရုံးကရည်ညွှန်းပြောဆိုသွားပါတယ်အသက်85နှစ်ရှိနေပြီဖြစ်တဲ့မလာဒစ်ဒီကနေ့တရားခွင်ကိုရောက်လာပြီမလဲစီရင်ချက်ချမှတ်ချိန်မှာတော့သက်ဆိုင်ခန်းကိုတွားဖို့ခွင့်တောင်းခဲ့တာကြောင့်တရားသူကြီးက9မိနစ်အချိန်ပေးခဲ့ပြီမလဲ45မိနစ်အထိကြာမြင့်ခဲ့တာပါတရားခွင်ပြန်ဆတဲ့အချိန်မှာလဲအကျိုးဆောင်ရှိနေကသူ့မှုတွေဟာစိုးရင်ရလာအောင်တွတ်တူနေကြောင်ပြောဆိုခဲ့ပြီးစီရင်ချက်ကိုစစ်မှတ်ဖတ်ဖို့ဓမ္မဘုံရင်လဲအစိုးမိုင်းကိုကြော်ဖတ်ဖို့အထိတောင်းဆိုခဲ့ပါတယ်ဒါပေမဲ့လဲတရားသူကြီးကတော့အစီအစဉ်နဲ့စောင့်မယ့်အကြောင်းပြောဆိုခဲ့ရကဒေါသပေါက်ကွဲခဲ့တဲ့မလာဒစ်ကိုတော့တရားခွင်ကနေခေါ်ထုတ်သွားဖို့လဲတရားသူကြီးကအမိန်ပေးခဲ့ရပါတယ်
အမေရိကန်ပြည်တော်စုနယူးယောက်မြို့မှာလူသေးဆုံးဒဏ်ရာရရှိခဲ့တဲ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခဲ့သူလို့ဆွဆွဲခံထားတဲ့ဆေဖိုလိုဆိုင်ပေါ့ကိုပြည်တော်စုတရားရုံးတစ်ခုကနေအမှု22ခုနဲ့ဆွဲချက်တင်လိုက်ပါတယ်။ဆိုင်ပေါ့ကပြီးခဲ့တဲ့လကအငှားကုန်တင်ကားနဲ့စပိန်စီလမ်းပေါ်ကိုဝင်တိုက်ခဲ့တာကြောင့်လူ10ဦးသေဆုံးပြီးလူပေါင်းတဒါဇင်ဒဏ်ရာရခဲ့ပါတယ်။လူသတ်မှု၈မှုလူသတ်ဖို့ကြံစီမှု၁၂မှုနဲ့အစွန်းရောက် IS အဖွဲ့ကိုထောက်ပံ့မှုထောက်ပံ့ဖို့ကြံစီမှုနောက်လူသေးဆုံးစေခဲ့တဲ့ကားတိုက်မှုတွေနဲ့မနစ်အင်္ဂါနေ့မှာသူ့ကိုဆွဲချက်တင်တာပါဥစ်ဘက်ကစ္စတန်နိုင်ငံကနေရွှေ့ပြောင်းချေချသူစိုက်ပေါ့ကိုတော့ရဲတပ်ဖွဲ့ဝင်တဦးကတနက်နေ့ပြစ်ခတ်ခဲ့ပြီးတဲ့နောက်ဆေးရုံတင်ခဲ့ရပါတယ်နယူးယောက်မြို့မှာ2021ခုနှစ်စက်တင်ဘာလ17ရက်နေ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရမှုနောက်ပိုင်းအသေးအပြောက်အများဆုံးဖြစ်တဲ့ကုန်တင်ကားနဲ့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကပြောဆိုထားပါတယ်ရှင
် UAE ကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုက်ဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့ပေါ်တူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်လက်ဗနွန်သမ္မတမက်ကယ်အရွန်ရဲ့မြစ်တရက်ခန့်ချက်အရယာရုကနှုတ်ထွက်မဲ့စီစဉ်ကိုစမ်းကန်ထားလိုက်တဲ့အကြောင်းဝန်ကြီးချုပ်ဆိုက်ဟာရီကဒီကနေ့ပဲပြောဆိုလိုက်ပါတယ်သမ္မတနဲ့တိုင်ပင်ဆွေးနွေးမှုတွေလုပ်နိုင်မှုအချိန်ပိုရနိုင်အောင်ရည်ရွယ်ပြီးစမ်းကန်မှုဆုံးဖြတ်လိုက်တာဖြစ်ကြောင်းလက်ဗနွန်လွတ်လပ်ရေးနေ့အဖြစ်ဘရေးမျိုးကစီးပြခန္ဓာတွေပြီးဒင်းနောက်တွေကိုဝန်ကြီးချုပ်ကပြောဆိုလိုက်တာပါဒီလာဇမ်းမိုင်းမှာပဲဆော်ရီအာရေဗီယာနိုင်ငံမှာရောက်ရှိနေစဉ်ယာရုကထွက်မဲ့အကြောင်းလက်ဗနွန်ဝန်ကြီးချုပ်ကကြေညာလိုက်ရာကနိုင်ငံရေးအရာရှုပ်ထွေးမှုတွေပေါ်ပေါက်ခဲ့သလိုဆော်ရီနိုင်ငံမှာဆက်လက်နေထိုင်နေတဲ့ဟာရီဟာထင်းထင်းခံနေရတယ်လို့လည်းအတိမပြုနိုင်တဲ့သတင်းတွေထွက်ပေါ်လာခဲ့ပါတယ်။လက်ဗနွန်သမ္မတကတော့ဝန်ကြီးချုပ်နဲ့လူကိုယ်တိုင်မတွေ့ရမချင်းနှုတ်ထွက်မှုကိုလက်ခံမှာမဟုတ်တဲ့အကြောင်းပြောဆိုထားပါတယ်။ဝန်ကြီးချုပ်ဟာရီကတော့ပြင်သစ်နဲ့အီဂျစ်နိုင်ငံတွေကိုတွားရောက်ခဲ့ပြီးတဲ့နောက်မနေ့ညကပဲလက်ဗနွန်နိုင်ငံကိုပြန်လည်ရောက်ရှိလာခဲ့တာပါ။ယာရုကနေနှုတ်ထွက်တဲ့အကြောင်းဆော်ရီနိုင်ငံကနေကြေညာခဲ့ချိန်မှာတော့အာရဗ်နိုင်ငံတွေကြားသူ့ခွင့်အောင်ဖန်တီးနေတယ်ဆိုပြီးအီရန်နိုင်ငံနဲ့ဟက်ဆူလာအဖွဲ့တို့ကိုပြစ်တင်ရှုတ်ချခဲ့လို့လုံခြံခံရမှာဆိုရင်ကြောင့်လေဝန်ကြီးချုပ်ဟာရီကပြောဆိုခဲ့ပါတယ်ဝန်ကြီးချုပ်ရဲ့ဖခင်လည်းဖြစ်လက်ဗနွန်ဝန်ကြီးချုပ်ဟောင်းလည်းဖြစ်ခဲ့တဲ့ရာဖစ်ဟာရီကတော့2005ခုနှစ်ကဘုံခွဲတက်ခတ်မှုအတွင်းသေဆုံးခဲ့ရတာပါ
လိမ်ပိုင်းဆိုင်ရာမတော်တရားပြုမှုခဲ့တယ်လို့ဆွဆွဲခံထားတဲ့ American Republican အထက်လွှတ်တော်ကိုယ်စားလှယ်လောင်း Raimo ကိုတမန်တော်နဲ့ Trump ကအခုတော့လက်တင်ခံတဲ့ပုံစံမျိုးပြောဆိုလာပါတယ်။အမျိုးသမီးတချို့ကသူတို့ဆဲကျော်သက်အရွယ်လွန်ခဲ့တဲ့ဆဲဆုနှစ်တည်းတုန်းကအထက်လွှတ်တော်ကိုယ်စားလှယ်လောင်း Raimo ကလိမ်ပိုင်းဆိုင်ရာမတော်မတရားကျူးလွန်ခဲ့တယ်လို့ဆွဆွဲကြတာပါ။အဲ့ဒီအချိန်ကအထက်လွှတ်တော်ကိုယ်စားလှယ်လောင်း Raimo ကအသက်30ကျော်အရွယ်ဖြစ်တယ်လို့လည်းသူတို့ကပြောပါတယ်။မစ္စတာမိုးဘက်ကဆွဆွဲချက်တွေကိုညှင်းဆို့ထားပြီးသူ့ရဲ့ပြောဆိုချက်ကိုလည်းနားထောင်မှဖြစ်တယ်လို့သမရကပြောတာပါအထက်လွှတ်တော်ကိုစလဲလောင်းရိုင်မိုးဆွဆွဲခံရတဲ့ကိစ္စပေါ်သမရထရန့်က12ရက်ကြာရေငုံနှုတ်ပိတ်နေခဲ့ပြီးကျေးဇူးတော်နေအားလိုက်ရဲ့အတွက်မနေ့အင်္ဂါနေ့ကဖလော်ရီဒါပြည်နယ်ကသူ့ပိုင်အပန်းဖြေအင်အားကိုမသွားခင်မှာမှတ်ချက်ပေးပြောဆိုခဲ့တာဖြစ်ပါတယ်ရှင်
ခုနှစ်နီးပါးကြာဆီးရီးယားပြည်တွင်းစစ်ကိုငြင်းငြင်းချင်းချင်းနဲ့ဖြစ်ရှင်းနိုင်ရေးကုလသမဂ္ဂရဲ့ကြိုးပမ်းမှုတွေကိုအားပေးသွားဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့သဘောတူလိုက်ကြပါတယ်။အရှေ့လေပိုင်းနဲ့အာရှလေပိုင်းဒေသတွေမှာအကြမ်းဖက်ဝါဒတိုက်ဖြစ်ရေးအရေးကြီးတဲ့အကြောင်းနဲ့ IS အကိုင်ရာတာလီဘန်နဲ့တခြားအကြမ်းဖက်အဖွဲ့အစည်းတွေကိုချေမှုန်းရမှာနောက်ထပ်ပူးပေါင်းဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုရှာဖွေသွားဖို့သဘောတူညီမှုရရှိခဲ့ကြောင်းလည်းအမေရိကန်သမ္မတအင်ဗျူရိုကပြောဆိုထားပါတယ်။လူပေါင်း၄သိန်းကျော်သေဆုံးခဲ့ပြီးဖြစ်တဲ့ဆီးရီးယားပြည်တွင်းစစ်နဲ့ပတ်သက်လို့နိုင်ငံရေးအရာဖြေရှင်းနိုင်မှုဆီးရီးယားသမ္မတဘရှာအာဆတ်နဲ့သမ္မတပူတင်တို့ရုရှားနိုင်ငံမှာဆွေးနွေးခဲ့ပြီးနောက်တစ်နေ့မှာပဲအမေရိကန်သမ္မတထရန့်ရုရှားသမ္မတနဲ့တယ်လီဖုန်းဆက်စကားပြောဆိုခဲ့တာပါ။ဆီးရီးယားညီညွတ်ရေးအတွက်ရုရှားနိုင်ငံရဲ့အဆိုပြုချက်နဲ့ပတ်သက်လို့ပင်လယ်နဲ့အပန်းဖြေမျိုးဖြစ်တဲ့ဆိုချီမျိုးမှာသမ္မတပူတင်နဲ့ဆွေးနွေးဖို့ဆီးရီးယားသမ္မတကိုဖိတ်ကြားခဲ့တာဖြစ်ကြောင်းလည်းရုရှားအစိုးရကမနေ့တုန်းကပဲပြောဆိုထားပါတယ်။
ဥပါအငှားကားကုမ္ပဏီကနေဖောက်တယ်တွေနဲ့ကာသမား58တန်းရဲ့ပုပ်ကိုရည်အချက်လက်တွေပြီးခဲ့တဲ့နှစ်ကဖောက်ထွင်းခိုးယူခံရမှုကိုလျှို့ဝှက်ထားဖို့အတွက်အင်တာနက်ဖောက်ထွင်းသူဟက်ကာတွေကိုဒေါ်လာ3,000,000ပေးခဲ့တဲ့အကြောင်းမနေ့အင်္ဂါနေ့မှာကုမ္ပဏီကပြောဆိုလိုက်ပါတယ်။ဒီဖြစ်ရပ်ကိုဖုံးကွယ်ခဲ့မှုကိုရှာဖွေတွေ့ရှိခဲ့ပြီးနောက်မှာတော့ဖောက်ထွင်းခိုးယူခံရမှုအတွက်တာဝန်ရှိတဲ့ဝန်ထမ်းတို့ကိုအလုပ်ထုတ်ပစ်လိုက်တယ်လို့ပြီးခဲ့တဲ့ဩဂုတ်လကမှဥပါရဲ့အမှုဆောင်အရာရှိချုပ်အဖြစ်တာဝန်ယူခဲ့တဲ့ဒါရာခိုစရိုရှာဟီကပြောပါတယ်။ပုဂ္ဂိုလ်ရေးချက်လက်ပေါက်ကြားမှုက2016ခုနှစ်အောက်တိုဘာလကဖြစ်ခဲ့ပြီးသူ့အနေနဲ့တော့မကြခင်ကမှတိခဲ့တာလို့လည်းပြောပါတယ်။အချက်လက်တွေခိုးယူခံခဲ့ရတဲ့အထက်ကဘာတလွားကဥပါအငှားကားစီးနှင်းချသူတွေရဲ့နာမည်အီးမေးလ်လိပ်စာလက်ကင်ဖုန်းနံပါတ်တွေနောက်ဥပါကားမောင်းသမားတွေရဲ့နာမည်တွေနဲ့ကားမောင်းလိုင်စင်နံပါတ်တွေပါသွားတယ်လို့လည်းပြောဆိုထားပါတယ်ရှင်။ Direct from Washington The
Voice of America VOA ကိုအောင်ဦးနဲ့မတ်တင်ကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ဒီမကြခင်မှာကြာရောက်မဲ့ American ပြည်အောင်စုရဲ့ကျေးဇူးတော်နေ့ Thanksgiving နေ့နဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါမယ်။ဒီကျေးဇူးတော်နေ့အပန်းဖြေအားလည်းရမထွက်ခွာခင်မှာပဲ American သမ္မတ Donald Trump မှာဆိုရင်သမ္မတအဆက်ဆက်လက်ထက်အစဉ်အလာတစ်ခုဖြစ်တဲ့ဂျက်ဆင်ဘေးမဲ့လှုပ်ပွဲကိုတက်ရောက်ခဲ့ပါတယ်။နင်းစီဥယျာဉ်မှာကျင်းပတဲ့ဒီအခမ်းအနားအကြောင်းအင်ပီရိုဆိုင်ယာဖီဝေသတင်းတောက်စတီဗ်ဟာမန်ပေးပို့တဲ့သတင်းကိုကိုအောင်အောင်ကပြောပြပေးပါလိမ့်မယ်။
သမ္မတဒေါ်နယ်ထရမ့်ရဲ့ကျက်စင်ဘေးမဲ့လှုပ်ပွဲအခမ်းအနားကိုမပို့ဆောင်မီမှာ Wishbone နဲ့ Drumstick ကျက်စင်နှကောင်ကိုအဆင့်မြင့်ဟိုတယ်မှာထားရှိခဲ့တယ်လို့ National Turkey Federation အသင်းကြီးကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာလည်းပြသခဲ့ပါရယ် Minnesota ပြည်နယ်က6လသားအရွယ်ကျက်စင်နှကောင်တွေကတကောင်ကို Twitter လူမှုကွန်ရက်ကနေတဆင့်လူပေါင်း4,000ကမဲပေးရွေးချယ်ခဲ့ပြီးအဲ့ဒီရွေးချယ်ခံရတဲ့ကျက်စင်ကိုသမ္မတထရမ့်ကအခမ်းအနားနဲ့ဘေးမဲ့လှုပ်ပေးလိုက်တာပ
ါ DrumstickYou are here by
Drumstick ကိုလူငင်းချမ်းသာခွင့်ပေးလိုက်ပါပြီ
။လူငယ်တဲ့နှစ်တရာကျော်ကလေးကကျက်စင်တွေကိုကျေးဇူးတော်နဲ့မတိုင်ခင်မှာအင်ဗျူရိုကိုခန်းထားနဲ့ပို့ဆောင်ခဲ့တာဖြစ်ပြီးအများအပြားအဲ့ဒီကျက်စင်တွေကိုကျေးဇူးတော်နဲ့စားတောက်ပွဲတွေမှာချက်ပြုတ်စားတောက်ကြပါရယ်။ဒါပေမဲ့လည်း1963ခုနှစ်သမ္မတဂျော့ဖ်ကနေဒီလက်ထက်မှာလက်ဆောင်ပေးပို့တဲ့ကျက်စင်တကောင်ရဲ့လေပင်းမှာချိတ်ဆွဲထားတဲ့စားကောင်းပါစေသမ္မတကြီးဆိုတဲ့စာတန်းကိုတွေ့ရှိလိုက်ချိန်မှာသမ္မတကနေဒီကဒီတကောင်ကိုတော့ဘေးမဲ့ပေးလိုက်ပါဆိုပြီးပြောခဲ့ပါရယ်။အဲ့ဒီနောက်တော့ကျက်စင်တွေဘေးမဲ့ပေးခဲ့တာဟာသမ္မတရဲ့ထုံးတမ်းစင်လာတစ်ခုလို့ဖြစ်လာခဲ့ပြီး1989ခုနှစ်သမ္မတဂျော့ဂျ် H.W. Bush လက်ထက်မှာနှစ်စဉ်ကျင်းပတဲ့တရားဝင်ခန်းနာအဖြစ်နဲ့သတ်မှတ်ခဲ့တာပါ။လူငယ်တဲ့နှစ်သမရဘရက်အိုဘားမားလက်ထက်တုန်းကလည်းထေတာနဲ့ Todd Jackson နှစ်ကောင်ကိုဘေးမဲ့ပေးခဲ့တာနဲ့ပတ်သက်လို့ Trump ကအခုလိုပြောပါရယ
်။ As many of you know, I have been very
အလုံးသိတဲ့အတိုင်းပါပဲ။အရင်သမရရဲ့အမိန့်ကြေညာချက်တွေကိုကျွန်တော်လက်ထက်မှာအကြီးအကျယ်ဖျက်သိမ်းခဲ့ပါရယ်။ဒါပေမဲ့လည်းအင်ပီရိုအကြံပေးအဖွဲ့ကထေတာနဲ့ Todd Jackson နှစ်ကောင်ဘေးမဲ့ပေးထားတဲ့အပေါ်ဘယ်လိုနည်းနဲ့မှပယ်ဖျက်လို့မရဘူးလို့ပြောထားပါရယ်။ဒါကြောင့်ပြန်မပြင်တော့ဘူးဆိုတော့ထေတာနဲ့ Todd တို့ငြင်းငြင်းချင်းချင်းနေနိုင်ပါပြီ။
Drumstick ကိုအခမ်းအနားနဲ့အခုလိုဘေးမဲ့လှုပ်ပေးလိုက်သလိုပဲ Wishbone ကိုလည်းဘေးမဲ့ပေးပါတယ်။သမ္မတဥပမာဘေးမဲ့ပေးခဲ့တဲ့ကျက်စင်နှစ်ကောင်ထားရှိရာ Virginia နီးပညာတက္ကသိုလ်က Gobler Rest မှာအဲ့ဒီကျက်စင်နှစ်ကောင်ကိုလည်းထားရှိသွားမှာပါခင်ဗျာ
။ကိုအောင်တက်ဆက်ပေးခဲ့တာဖြစ်ပါတယ်။ခုတစ်ခါမှာတော့မြန်မာနိုင်ငံရခိုင်ရေး UNHCR ကုလမဟာမင်းကြီးပြောကြားချက်နဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးစီမှာပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာတဲ့ရိုဟင်ဂျာမူဆလင်ဒုက္ခသည်တွေဟာသူတို့ကြုံတွေ့ခဲ့ရတဲ့ထိတ်လန့်တုန်လှုပ်စရာအကြမ်းဖက်မှုတွေကြောင့်စိတ်ဒဏ်ရာခံစားနေကြရပြီးတော့အသက်ရှင်တန်ခွင့်ရဖို့ရုန်းကန်စ조사နေကြရတယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ်။ဒီဒုက္ခသည်တွေအတွက်အကူအညီတွေအကြီးအကျယ်လိုအပ်နေတဲ့အကြောင်းမဟာမင်းကြီးဂရန်ဒီကပြောလိုက်တာပါ။မက်ခင်ဘီထွေကအပြည့်စုံကိုပြောပြပေးပါလိမ့်မယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာတကြောပြန်ပြန်လည်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့လွန်ကျွေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်လို့စိုးရိမ်စရာအခြေအနေတွေအများအပြားရှိနေတယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကပြောပါတယ်ဒုက္ခသည်တွေအနေနဲ့သူတို့ကြုံတွေ့ခဲ့ရတဲ့အကြမ်းဖက်အဖြစ်ဆိုးကြီးတွေကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်ခံစားနေရတယ်ဆိုတာကိုသူကိုယ်တိုင်တွေ့ခဲ့ရတယ်လို့ UNHCR မဟာမင်းကြီး Grandy ကပြောပါတယ
် You know you almost felt that there was no emotion left everything had been drained by this violence this is such a symptom of trauma in my opinion
ဘာမှတုံ့ပြန်နိုင်စွမ်းမရှိတော့အောင်ပြိနေခံတက်တက်ဖြစ်နေတဲ့သူတွေကိုကျွန်တော်တွေ့ခဲ့ပါတယ်အကြမ်းဖက်မှုတွေကြောင့်အရာရာဆုံးရှုံးခဲ့ရပြီးဘာခံစားချက်မှမရှိတော့တဲ့ပုံစံမျိုးတွေ့နိုင်ပါတယ်ဒါကသူတို့ကြုံတွေ့ခဲ့ရတဲ့တုံ့လှုပ်ချောက်ချားစရာအဖြစ်ဆိုးတွေကြောင့်စိတ်ဓာတ်ရတင့်နေတဲ့လက္ခဏာလို့ကျွန်တော်ထင်ပါတယ်။ဒီလိုအခြေအနေမျိုးကိုဗဟိုအာဖရိကဒေသမှာ1990ပြည့်နှစ်လွန်တွေတုန်းကကျွန်တော်တို့တွေ့ခဲ့ရပူးပါတယ်။ဒီလိုစိတ်ဓာတ်ရတင့်တဲ့အခြေအနေမျိုးမတွေ့ရတာအတော်ကြာနေပါပြီ
။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်တီဟာပြီးခဲ့တဲ့စက်တင်ဘာလနောက်ပိုင်းကဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုကိုယ်တိုင်သွားရောက်ခဲ့ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်ဒုက္ခသည်6သိန်းကျော်ထွက်ပြေးလာကြတဲ့အချက်တွေဟာကမ္ဘာပေါ်မှာအမြန်ဆုံးနှုန်းနဲ့ကြီးထွားလာနေတဲ့ဒုက္ခသည်ဆိုင်ရာအရေးပေါ်အခြေအနေတစ်ခုဖြစ်တယ်လို့မဟာမင်းကြီးဂရန်ဒီကပြောခဲ့ပါတယ်။ဒီဒုက္ခသည်တွေအတွက်အကူအညီတွေအကြီးအကျယ်လိုအပ်နေစေပဲလို့လည်းသူကပြောပါတယ
်။ He's not political work is not meant to favor one community over the other on the contrary is directed at all those who are in need
ဒါကနိုင်ငံရေးကိစ္စမဟုတ်ပါဘူးလူမှုအတိုင်းအဝိုင်းတစ်ခုကိုခြံထားပြီးနောက်အတိုင်းအဝိုင်းတစ်ခုကိုဦးစားပေးဆောင်ရွက်တာမျိုးလည်းမဟုတ်ပါဘူးအကူအညီလိုအပ်သူအားလုံးကိုရည်ရွယ်တာဖြစ်ပါတယ်ဗုဒ္ဓဘာသာဝင်အတိုင်းအဝိုင်းကအကူအညီလိုတယ်ဆိုရင်လည်းသူတို့တွေအကူအညီခံစား권ရှိပါတယ်ဒီအချက်ကိုအလေးနဲ့ထားထောက်ပြပြီးလက်ရှိကြိုးပမ်းမှုတွေကိုတိုးမြင့်လှုပ်ဆောင်ဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်လူမှုအတိုင်းဝိုင်းမခွဲခြားပဲလူဝဲနေသူတွေအားလုံးအတွက်အကူအညီတွေပေးရနိုင်ဖို့ကုလသမဂ္ဂကစူးစမ်းနေပေမဲ့ရခိုင်ပြည်နယ်အတွင်းလူဝဲသူတွေထံအကူအညီတွေပေးနိုင်ဖို့မှာတော့မြန်မာအစိုးရဘက်မှအထူးကမူတည်တယ်လို့လည်းမဟာမင်းကြီးဂရန်ဒီကပြောပါတယ်ရခိုင်ပြည်နယ်အတွင်းအကူအညီပေးရေးအဖွဲ့တွေအတားအဆီးမရှိကူညီခွင့်ရဖို့လိုအပ်တယ်လို့ဒီလိုကူညီပေးနေသူတွေအပေါ်မှာမုန်းတီးကြံလိုတိုက်ခိုက်တာတွေမဖြစ်အောင်အစိုးရကထိန်းသိမ်းဆောင်ရွက်ပေးရမှာဖြစ်တယ်လို့သူကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂတ်လအတွင်းအကြမ်းဖက်အဖွဲ့အာဆာကလုံခြုံရေးကိစ္စခန်းတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာလူခွင့်ရေးချိုးဖောက်မှုတွေကြကြပြန့်ပြန့်ရှိခဲ့ပြီးရိုဟင်ဂျာမွတ်စလင်6သိန်းကျော်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲထွက်ပြေးခဲ့ရပြီးတော့ဒါဟာလူမျိုးစုလိုက်တုတ်တဲရှင်းလင်းရရောက်တယ်လို့ဆိုပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကဆွဆွဲပြောဆိုနေကြတာပါမြန်မာတာဝန်ရှိသူတွေကတော့နိုင်ငံတကာရဲ့ဆွဆွဲပြောဆိုမှုတွေမှန်မှန်ကန်ကြောင်းတုံ့ပြန်ထားပြီးတော့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့ဥပဒေနဲ့အညီကိုင်တွယ်ဆောင်ရွက်နေတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ဒုက္ခသည်များဆရာမဟာမင်းကြီးဖီလီပိုဂရန်ဒီဟာပြည်ခဲ့တဲ့ဇူလိုင်လကမြန်မာနိုင်ငံကိုပထမဆုံးအကြိမ်၅ရက်ကြာလာရောက်ခဲ့ပြီးမြန်မာအစိုးရအရာရှိတွေနဲ့တွေ့ဆုံခဲ့တဲ့အပြင်ရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတချို့ကိုလည်းတွားရောက်ခဲ့ပါသေးတယ်ရှင်
။မက်ခီပီထွေတင်ဆက်ပေးထားတာဖြစ်ပါတယ်။သောတာရှင်များရှင်အခုတစ်ခါမှာတော့စနေနေ့ညတိုင်းလေးလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ။
ရှင်မြတ်မြောရခိုင်မြောက်ပိုင်းရိုဟင်ဂျာဒုက္ခသည်တွေအရေးကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားပြည်ထောင်ငံအနေနဲ့ဂျောင်းဝင်ညှိနှိုင်းပေးတဲ့နေရာမှာပြဿနာဖြေရှင်းရေးအတွက်အစ်သုံးဆင့်ပါတဲ့ဖြေရှင်းနည်းတစ်ခုစုပြုထားပြီးဖြစ်ပါတယ်။ဒါကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်ခံလို့ပဲမြန်မာနိုင်ငံဘက်ကလည်းအပြုသဘောတုံ့ပြန်ချက်ရထားပါပြီလို့တရုတ်နိုင်ငံကြေးဝန်ကြီးကပြောပါတယ်။တရုတ်နိုင်ငံအနေနဲ့အခုလိုမျိုးရခိုင်မြောက်ပိုင်းပြည်ပခါကိုဂျောင်းဝင်ညှိနှိုင်းပေးတာဟာအရင်သူတို့ရည်တည်တည်ကြအခြားပြည်တွင်းရေးကိုဝင်မဆွတ်ဖက်ဘူးဆိုတဲ့မူကနေပြီးတော့တွေးဖီသွားတဲ့သဘောလား။ရခိုင်ရေးနဲ့ပတ်သက်လို့တရုတ်ကဘားကြောင်များအဲ့လောက်ထိစိတ်ဝင်စားမှုရှိနေပါလဲ။လာမယ့်စနေညပိုင်းဒဲအလီလိုက်စီစဉ်မှာဆွေးနွေးတော်မူရှိပါရယ်။ပါဝင်ဆွေးနွေးမဲ့သရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါရယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါရယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမဲ့သတင်းရှင်တွေကိုကြည့်စုပါရခင်ဗျာ
။သတင်းရှင်တွေအနေနဲ့စနေနေ့ညတိုင်းလေးလိုင်းစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမိမှန်းလာကြဖို့ကိုလည်းထမှန်ဖိတ်ခေါ်လိုက်ပါတယ်။ရခိုင်သတင်းတွေကိုတင်ဆက်ပြီးရင်တဆက်ထဲမှာပဲဘူးတိတောင်မှာဒီတစ်ပတ်အတွင်းမှာပဲစိတ်ကြွဆေးပြားနှစ်တန်းဒီပါဖမ်းပြီးရဲ့အကြောင်းတင်ဆက်ပေးကြပါမယ်။
နိုဝင်ဘာလ23ရက်နေ့ညနေပိုင်းတုန်းကရခိုင်ပြည်နယ်ဘူတိတောင်မြို့နယ်အမှတ်လေးရပ်ကွက်မှာစိတ်ကြွစေတတန်းနီးပါးကိုဖမ်းဆီးမိပြီးတော့နောက်နိုဝင်ဘာလ20ရက်နေ့မှာလည်းနောက်ထပ်တတန်းနီးပါးထပ်မံဖမ်းဆီးမိခဲ့တယ်လို့ဘူတိတောင်မြို့နယ်ကဘူတိတောင်မြို့နယ်စခန်းမှူးဒုရဲမှူးကြီးတောင်းကျွဲကပြောပါတယ်။ကာလတန်ဖိုးချက်သိန်းပေါင်း4000နီးပါးတန်ဖိုးရှိတဲ့စိတ်ကြွစေမှုနဲ့ပတ်သက်ပြီးတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်ဘူတိတောင်မြို့နယ်အမှတ်၄ရပ်ကွက်မှာစိတ်ကြွဆေးပြတသန်းနီးပါးကိုဖမ်းဆီးမိခဲ့ပြီးတဲ့နောက်ဆက်တွဲအဖြစ်ရှားဖွေစစ်ဆေးချက်အရတပတ်အတွင်းမှာပဲနောက်ထပ်စိတ်ကြွဆေးပြတသန်းနီးပါးကိုဆက်လက်ဖမ်းဆီးမိခဲ့ကြောင်းဘူတိတောင်မြို့နယ်စခန်းမှူးဒူရဲမှူးကြီးတောင်းကျွဲကပြောပါရယ်အခုဆိုရင်ဖမ်းဆီးမိတဲ့စိတ်ကြွဆေးပြတွေဟာနှစ်သန်းနီးပါးရှိသွားပြီလို့ဆိုပါရယ
်ကျွန်တော်တို့ဘူတိတောင်မြို့နယ်ဦးတဲ့ကြီးပါဦးတဲ့ကြီးပါရဲ့မြက်ဖက်တောင်ကျောတောင်ကျောပေါ်မှာပေါ့ဒါပဲသူတို့တွားတဲ့လာတဲ့နေရာလေးတွေကျွန်တော်တို့လမ်းတရားကြည့်ရနေတဲ့လိုက်ရှာကြည့်တာပေါ့သူတို့တစ်ချက်တွေပေါ်မူတည်ပြီးတော့ထုံထုံထဲမှာလေ6,650ကျွန်တော်တို့တော်ကူဒီပစ္စည်းမှာတကယ်မမြင်ဘူးကြတကယ်မရှိဘူးတော်တယ်မဖွက်တာတော့တွားတွေ့တာလေနှစ်သန်းနီးပါးလောက်ပေါ့ဗျာ17သိန်းရော19သိန်းလောက်ဖြစ်တော့မှာပေါ့
ပြီးခဲ့တဲ့အပတ်ကမူရစေဝါတသန်းနီးပါးကိုအိန္ဒိအိမ်ကဖမ်းဆီးမိရမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ရှိသူတဦးရဲ့မိသားစုဝင်တွေနေတဲ့အိမ်ဖြစ်ပေမဲ့ပါတီနဲ့သက်ဆိုင်ခြင်းမရှိကြောင်းနဲ့တရားခံတဦးကိုတော့ဖမ်းမမိသေးဘူးလို့လည်းဒူရဲမှူးကြီးကပြောဆိုပါတယ်
။ဟုတ်ရပါတီနဲ့တော့မဆိုင်ပါဘူး။ပါတီဝင်လားမဝင်လားအဲ့ဒါတော့မသိဘူးကြ။ဟိုပါတီကိစ္စနဲ့တော့မဆိုင်ပါဘူး။သူတို့ဆိုတော့သူတို့လုပ်ကြတာပါ။နောက်ပြောင်းမမိသေးဘူး။အဲ့ဒီနောက်တစ်ယောက်ကိုပဲတန်လျက်ရှိလို့အဲ့ဒီတယောက်ကိုပဲအမှုဖွင့်ထားပါတယ်။ပိုင်ရှင်မဲတော့မဟုတ်ဘူးပေါ့။
မငြိမ်မသက်မှုတွေဖြစ်နေတဲ့ရခိုင်ပြည်ဘင်္ဂလားနယ်ဇက်ဖြစ်တဲ့ဘူတိတောင်နဲ့မောင်တော်မြို့နယ်တွေမှာ2016နဲ့2018ခုနှစ်ထဲမှာတော့စိတ်ကြွစေးတွေအများအပြားဖမ်းဆီးမိနေတာပါ။အောက်တိုဘာလ18ရက်နေ့နဲ့18ရက်နေ့တွေမှာလည်းရခိုင်ပြည်နယ်မောင်တော်မြို့ဝင်စစ်စေးရေးဂိတ်နဲ့မြို့ထဲရဲကင်းလှည့်ချိန်မှာလည်းစိတ်ကြွစေးပြသတန်း၄သိန်းကျော်ကိုဖမ်းဆီးမိခဲ့ပါတယ်။မောင်တော်မြို့နယ်ထောက်ပို့တပ်ရင်းအမှတ်828ကတပ်သား2ဦးထဲဆောင်လာတဲ့စိတ်ကြွစေးပြတပ်သား၈သိန်းကျော်ကိုလည်းအော်တိုဘာလ၁ရက်နေ့ကဖမ်းဆီးမိခဲ့ပါတယ်။တပတ်အတွင်းဖမ်းမိတဲ့စိတ်ကြွစည်းပြား၂သန်းနီးပါးဟာကာလတန်ဖိုးချက်သိန်းပေါင်း4000နီးပါးတန်ဖိုးရှိပြီး2018ခုနှစ်ထဲမှာဆိုရင်ဘူတိတောင်မြို့နယ်ထဲမှာအများဆုံးဖမ်းဆီးမိတာဖြစ်တယ်လို့လည်းဘူတိတောင်မြို့နယ်အာဏာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်။
ထိုင်းနိုင်ငံနဲ့အေးမှသတင်းပေးပို့ထားတာဖြစ်ပါတယ်။အခုတစ်ခါမှာတော့အမေရိကန်ပြည်အောင်စုမှအသင်းဖွက်လိုက်တဲ့တရားလိုက်အကြောင်းကိုတင်ဆက်ပေးကြပါတယ်။ခရီးရန်ဘာသာဝင်တွေရဲ့တမန်ကျန်းစာအုပ်ဟာဆိုရင်ကမ္ဘာပေါ်မှာအယောင်ရာဆုံးစာအုပ်လို့သတ်မှတ်ကြပါတယ်။ဒီဘာသာမျိုးစုံကပုံစံမျိုးစုံနဲ့အဓိပ္ပာယ်ဖွင့်ဆိုထားတဲ့တမန်ကျန်းစာအုပ်နဲ့ပတ်သက်တဲ့တမန်ကျန်းစာပြလိုက် Museum of the Bible ကို Washington DC မြို့တော်ကျမတို့ VOA ရုံးချုပ်နဲ့မလန်မကန်းပါပဲမကြခင်ကအသေးဖွင့်လိုက်ပါတယ်။အမေရိကန်လွှတ်တော်အဆောက်အုံနဲ့လည်းနေတဲ့ဒီ Washington DC ရဲ့အချက်ကြာကြတဲ့နေရာမှာဒီပြတိုက်ကိုဒေါ်လာတန်900အကုန်ကျခံပြီးဆောက်လုပ်ထားတာဖြစ်ပြီးတော့ရှေးဟောင်းပစ္စည်းတွေထိတွေ့ပြီးတော့မေးခွန်းမေးနိုင်တဲ့ဖန်သားပြင်တွေအပါအဝင်ခေတ်ဆက်ဆက်ကတမကျန်းစာအုပ်တွေကိုလည်းပြသထားပါတယ်။ဒါပေမဲ့ဒီတမကျန်းစာပြတိုက်မှာအငင်းပွားစရာကိစ္စတွေရှိနေတယ်လို့ကျမတို့ VOA သတင်းတောက် Deborah Block ကသတင်းပေးပို့ထားတဲ့ပတ်သက်ပြီးတော့ဆက်လေ့လာကြရအောင်ပါ။ပြရိုင်းမှာဆိုရင်မတူညီတဲ့တမန်ကျန်စာအုပ်တွေတမန်ကျန်စာအုပ်နဲ့ပတ်သက်တဲ့သချင်းတွေ Hebrew Jew ဘာသာဝင်တွေရဲ့တမိုင်းစာတွေတဲကဇာတ်လမ်းတွေအပြင်တမန်ကျန်စာအုပ်နဲ့ဆိုင်တဲ့ဖြစ်တဲ့ဒီဇိုင်းဆင်ထားတဲ့ fashion ဝတ်စားတွေကိုလည်းကြားသာထားပါတယ်။လူတွေနှီးစင်ဘဝဖြတ်တန်းရမှာနန်းညွန်ပေးတဲ့အတွက်တမန်ကျန်စာအုပ်ကအရေးပါကြောင်းပြတဲ့အမှုဆောင်ညွှန်ကြားရေးမှူးတိုနီဆိုက်ကပြောပါတယ်။ So we're
concentrating onဒီကနေ့သင်ယူစရာတွေအများကြီးရှိပါတယ်။တမကျန်းစာရဲ့တမိုင်းကြောင်းဇလန်းနဲ့လူတွေအပေါ်တက်ရောက်မှုကိုအဓိကထားပြသထားတာပါ။ပြရိတ်ကိုလာသူတွေအနေနဲ့ဒီအမခန်းနဲ့စာအုပ်ကိုပိုနားလည်နိုင်ဖို့ကိုယ်တိုင်လေ့လာသင်ယူနိုင်ဖို့ကျွန်တော်တို့မျှော်လင့်ပါတယ်
။ဒီပြရိတ်ဟာခရစ်ယာန်ဘာသာဝင်တွေအတွက်ပဲမဟုတ်တဲ့အကြောင်းသူကဆက်ပြောပါတယ်။ပြရိတ်ခန်းမတွေကိုအတွေ့အမြင်ရှုထောင့်မျိုးစုံကပညာရှင်တရားကျော်တို့ကတာဝန်ယူပြီးတော့ခင်းကျင်းထားတာဖြစ်ပြီးတော့ဘယ်လူမျိုးဘာသာဝင်မျိုးမဆိုလေ့လာနိုင်တဲ့နေရာအဖြစ်ဖန်တီးထားတယ်လို့သူကပြောပါတယ်။ပြရိုက်လာကြည့်သူတွေကိုယ်တိုင်သိလိုတဲ့အချက်ကိုခလုတ်နှိပ်ပြီးတော့မေးမြန်းနိုင်တဲ့ဖန်သားပြင်တွေမှာအမှုပညာစနယ်ပြသမှုတွေကလာရောက်သူတွေကိုဖျော်ဖြေရလဲရောက်ဗဟုသုတလည်းပေးနေတာကိုဓာတ်လေကားတွေတည်းထီထောင်တွေ့နိုင်ကြပါလေ။ယေရှုခရစ်တော်ကြီးပြရာနဇာရက်မြို့ပုံတူစောက်ထားတဲ့လမ်းတွေမှာလည်းလာရောက်သူတွေကလမ်းလျှောက်လို့ရပါတယ်။ပြရိုက်ခင်းကျင်းပြတာရေးတာဝန်ခံ Seth Bollinger ကအခုလိုပြောပါတယ်
Where when you walk in you feel like
ပြရိုက်ထဲဝင်လိုက်တာနဲ့လူငယ်တဲ့နှစ်ပေါင်း2000ကိုပြန်ရောက်သွားသလိုခံစားရအောင်ဖန်တီးထားတာပါ
ဒီသမားကျန်းစာပြတိုက်ကို conservative evangelical christian steve green ကတည်ထောင်ခဲ့တာဖြစ်ပြီးတော့ သူဟာဆိုရင်ကမ္ဘာအကြီးဆုံးပုဂ္ဂလိကပိုင်အနုပညာနဲ့လက်မှုပစ္စည်းဆိုင် Hobby Lobby ပိုင်ရှင်လည်းဖြစ်ပါတယ
်။ But our role here is to present the facts.
ကျွန်တော်မိသားစုရဲ့တပ်ဝင်ယုံကြည်မှုကိုဖုံးကွယ်ထားဖို့ဆိုတာကတော့ခက်ခဲတဲ့အရာပါ။ဒီတမာကျန်းစာအုပ်ကိုယုံကြည်ပါတယ်။ဒါပေမဲ့ဒီပြတိုက်မှာတော့တမာကျန်းစာအုပ်ကိုအချက်ကျကျရှုထောင့်နေကမြင်အောင်တင်ဆက်ပေးဖို့ကကျွန်တော်တို့တာဝန်ဖြစ်ပါတယ်။
ဒါပေမဲ့ liberal evangelical Christian လို့ခင်ယူထားတဲ့ John Fee ကတော့ဒီချက်ကိုမေးခွန်းထုတ်ပါတယ
် As much as they want to try to stay new
တမချန်စာကိုဗမ်လိုက်တဲ့ရှုအောင်ကနေကြည့်မယ်တင်ဆက်ပေးမယ်ဆိုပြီးဘလို့ပဲပြောပြောတမချန်စာကဘာသာရေးတဝန်ယုံကြည်မှုတစ်ခုတည်းရဲ့တူခေါ်ပေါင်းများစွာနဲ့ချိဆက်နေတဲ့အတွက်လဲတမချန်စာကိုဗမ်လိုက်ပဲတင်ဆက်ပေးနိုင်ဖို့ဆိုတာကတော့အင်တန်မောက်ကိုခက်ခဲပါလိမ့်မယ်
ဂျူးဘာသာဝင်ဖြစ်တဲ့ Georgetown တက္ကသိုလ်ပါမောက်ခ Jack Bellingham Bro ကတော့ဒီပြတိုက်မှာဖုံးကွယ်ထားတဲ့နောက်ွယ်ကရည်ရွယ်ချက်ရှိတယ်လို့ယူဆပါတ
ယ်
။လာကြည့်သူတွေခရစ်တော်အပေါ်သက်ဝင်ယုံကြည်လာအောင်တမန်ကျမ်းစာပါအကြောင်းအရာတွေကိုယုံကြည်လာအောင်ဘာသာပြောင်းလာအောင်လုပ်မဲ့ရည်ရွယ်ချက်ဒီပြတိုက်မှာမရှိဘူးလို့ပြောရင်တော့ရည်စရာဖြစ်မှာပါ
။မင်းခင်ပြောင်စုရဲ့မျိုးတော်မှာဒီပြတိုက်ဆောက်တာကနောက်ွယ်ကရည်ရွယ်ချက်ရှိရှိနဲ့ဆောင်ရွက်တာလို့ဖီကမြင်ပါ
တယ်
။ဒီပြတဲ့ကိုဒီမှာဆောက်တာကတော့ Steve Green ရဲ့မိသားစုယုံကြည်သူလိုမျိုးဧဝံဂေလိခရစ်ယာန်နဲ့နားလည်တဲ့ရှုထောင့်ကနေတမန်ကျမ်းစာကအစိုးရခရစ်ယာန်ယုံကြည်မှုတွေကိုအမေရိကန်ယဉ်ကျေးမှုအမေရိကန်နိုင်ငံရေးအတွက်အချက်အချာအကျဆုံးမျိုးတော်ဖြစ်တဲ့ဒီနေရာကိုရောက်လာအောင်လုပ်ဖို့ဆိုတဲ့ကြိုးပမ်းမှုကလွဲလို့တခြားရည်ရွယ်ချက်တွေကိုတွေးနိုင်မှုတော့ခက်ခဲပါတယ်
။ဒီပြတဲ့မှာပြထားတဲ့အံပွဲရှေးဟောင်းပစ္စည်းတွေထဲမှာနိုင်ငံပြင်ပကခိတငှားထားပြီးတော့ပြတိုက်မှာခဏပြထားတာတွေရှိသလို Steve Green မိသားစုရဲ့ကိုပိုင်ရှေးဟောင်းပစ္စည်းစုစည်းမှုကနေပြထားတာလည်းအများပြပါဝင်ပါတယ် Green မိသားစုပိုင်ရှေးဟောင်းပစ္စည်းတချို့ဟာဆိုရင်အီရတ်နိုင်ငံကနေခိုးထုတ်ရောင်းချတဲ့ခိုးရပါပစ္စည်းဖြစ်တဲ့အတွက် Green မိသားစုကဒီပစ္စည်းကိုလက်လွတ်လိုက်ရတဲ့အပြင်ဒေါ်လာ3သန်းလဲတန်ငွေဆောင်ခဲ့ရပါတယ်ပြတိုက်အနေနဲ့ဒီရှေးဟောင်းပစ္စည်းတွေကိုမူရင်းနိုင်ငံတွေစီပြန်ပို့ဖို့လိုလားကြောင်း Steve Green က VOA ကိုပြောပါတယ
် There's any artifact that we have that they
ကျွန်တော်တို့ရှိတဲ့ရှေးဟောင်းပစ္စည်းတွေအတွက်ပိုင်ရှင်ထွက်လာပြီးပြန်တောင်းရလဲကိစ္စမရှိပါဘူး
ဒီအငင်းပွားမှုအပေါ်မှာရောပြည်သူတွေဘယ်လိုမြင်ကြပါသလဲပြတိုက်ကိုကိုယ်တိုင်လာကြည့်ပြီးတော့ဆုံးဖြတ်ကြဖို့ပြတိုက်တာဝန်ရှိသူတွေကဖိတ်ခေါ်လိုက်ပါတယ်ရှင်ဖြူရီကနေပုဒ်ဦးနဲ့ညနေခင်းစီစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။သောတာရှင်များရှင်မကြခင်မှာတင်ဆက်ပေးမယ့် View American တန်ညဘက်9နာရီနေ့စနေနေ့အထိမြန်မာဘာသာစီစဉ်နေမှာတော့မြန်မာလူထုနဲ့ကျန်းမာရေးဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်အပြင်အပတ်စဉ်အားကစားကဏ္ဍစာရီကိုနားဆင်ကြဖို့ရှိပါတယ်။ခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လည်ဦးကကြီးညာပေးပါမယ်ရှင်။
ယူဂိုစလာဗီးယားနိုင်ငံမပြိုကွဲခင်1990ပြည့်လွန်နှစ်တွေတွင်လက်နက်ကင်ပြစ်ခတ်တွေမှာဆေးရဆွေးမှုတွေကျူးလွန်မှုတွေအတွက်ဘော့စနီးယားဆပ်တပ်ဖွဲ့ခေါင်းဆောင်ရကူမလာရစ်ကိုနယ်သာလန်နိုင်ငံသဟိတ်မြို့ကကုလသမဂ္ဂရဲ့ယူဂိုစလာဗီးယားဆိုင်ရာဆေးရဆွေးခုံရုံးကဒီကနေ့ပဲတသက်တကျုံစီရင်ချက်ချလိုက်ပါတယ်။အပြစ်ပေးရေးယူတာတွေ၊တုတ်တင်ရှင်းလင်းမှုတွေ၊တပ်ဖြတ်မှုတွေ၊နေရက်ကနှင်ထုတ်တာတွေနဲ့အရသားတွေပေါ်ဥပဒေမဲ့တက်ခတ်မှုတွေပါဝင်စွဲချက်ပေါင်း12ခုနဲ့10ခုအတွက်အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်လိုက်တာပါ။စစ်ကောင်ဆောင်ဟောင်းမလာရစ်ရှာဆာရီနီကာမြို့ကဘော့စနီးယားမွတ်စလင်ကိုရှင်းလင်းဖြစ်စေဖို့ရည်ရွယ်ကြောင်းနဲ့ဆာရီဘုံမြို့မှာလည်းပုံချက်တက်ခတ်မှုတွေလက်ဖြောင့်တနသမားတွေရဲ့ပြစ်ခတ်တပ်ဖြတ်မှုတွေနဲ့ထိတ်လန့်ကြောက်ရွံ့အောင်အရသားတွေတည်ဆုံအောင်ကိုယ်တိုင်ညွှန်ကြားခဲ့ကြောင်းနဲ့ခုံရုံးကဆုံးဖြတ်ခဲ့တာပါ။ဇင်ဘာဝေနိုင်ငံကနေပေါင်းများစွာအုပ်ချုပ်ခဲ့တဲ့ရောဘတ်မူဂါဘီသမရယာရုကနှုတ်ထွက်သွားပြီးတဲ့နောက်သမရအဖြစ်ဒုသမရဟောင်းအီမန်ဆမနန်ဂါဝါတောက်ချန်နေမှာကျန်းသစ်စာချင်းစုတောင်းရင်မှာဖြစ်တဲ့ကြောင်းနိုင်ငံပိုင်သတင်းဌာနကကြေညာလိုက်ပါတယ်ဒုသမရဟောင်းဇင်ဘာဝေကိုပြန်လာဖို့ရှိနေချိန်မှာပဲသမရအဖြစ်တောင်းရင်မှာသတင်းကိုဒီကနေ့ထုတ်ပြန်ကြေညာလိုက်တာပါလက်ဗရွန်သမရမက်ကေအရွန်ရဲ့မိသားရက်ခံချက်အရယာရုကနှုတ်ထွက်မဲ့စီစဉ်ကိုဆိုင်းငံ့ထားလိုက်တဲ့အကြောင်းဝန်ကြီးချုပ်ဆရစ်ဟာရီကဒီကနေ့ပြောဆိုလိုက်ပါတယ်။သမန္တနဲ့နောက်ထပ်တိုင်းပင်ဆွေးနွေးမှုတွေလုပ်နိုင်အောင်အချိန်ပိုရဖို့ရည်ရွယ်တယ်လို့လည်းပြောဆိုခဲ့တာပါ။
တရင်ကြီးချုပ်ကိုကိုအောင်လည်ဦးကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအတွက်စီစဉ်ထုတ်လို့ရမှုကတော့ကိုညာဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့အယ်ဖရက်ဒိုဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ Fury American တန်ရဲ့ရုပ်မြင်သံကြားအစီအစဉ်လေးကိုည9နာရီမှာ Asia Set 7ကနေလည်းတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ညပိုင်းမြန်မာဘာသာစီစဉ်လေးကိုည9နာရီနဲ့10နာရီအထိ line to meter 24 25နဲ့51တူကနေလည်းနားဆင်နိုင်ပါတယ်။သောတာရှင်ပေါင်းကိုအထူးပဲကျေးဇူးတင်ရှိပါတယ်။ကျန်းမာရှင်လန်းကြပါစီရှင
This program has come to you from the Voice of America, Washington.